ဆိုမလီယာနိုင်ငံမှာပြည်ခဲ့စနေနေ့ကလူတွေအများပြားတိဆုံးခဲ့ရတဲ့ကားဘုံးပေါက်ကွဲမှုကြီးဖြစ်ပွားခဲ့တဲ့နေရာမှာတောက်ကြနေကဆိုမလီယာနိုင်ငံသားတွေထောင်နဲ့ချီစုဝေးပြီးတော့စုတောင်းပွဲပြုလုပ်ခဲ့ကြပါတယ်။မြို့တော်မူကာဒီရှုကလူအသွားအဝါရှုပ်ထွေးတဲ့လမ်းမတစ်ခုပေါ်မှာဖြစ်ခဲ့တဲ့ဒီဘုံးခွဲတိုက်ခိုက်မှုကြောင့်အခုဆိုရင်တိဆုံးသူဦးရေဟာ358ယောက်ထိရှိသွားပါပြီ။တချို့နဲ့မှာပဲဒီပေါက်ခွဲမှုရဲ့တရားခံလို့အစိုးရကဖြစ်တင်ထားတဲ့အယ်ရှာဘက်အစိုးရတွေကိုဆိုမာလီယာသမ္မတကစစ်တင်လာမဲ့အကြောင်းဆိုမာလီယာဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သမ္မတမိုဟာမက်အဗ်ဒူလာဟီမိုဟာမက်ဒီနေ့စနေနေ့မှာကြေညာမယ်လို့မျှော်လင့်ရကြောင်း AP သတင်းဌာနကပြောထားပါတယ်။မိုဂတီရှူတိုက်ခိုက်မှုအတွက်အယ်ရှာဘက်စစ်သားတွေစီစဉ်ခဲ့တဲ့သူတို့ရဲ့ခြေကုပ်ယူထားတဲ့ရှာဘက်အောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေကအယ်ရှာဘက်စစ်သားတွေကိုတိုက်ထုတ်ဖို့ထောင်နဲ့ချီရဲ့စစ်တွေပါဝင်တဲ့ထိုးစစ်အစ်စ်ကိုစောင်းရွက်သွားမယ်အကြောင်းစစ်တပ်ပြောခွင့်ရကက်တင်အဗ်ဒူလာဟီအီမန်က AP သတင်းဌာနကိုပြောဆိုထားပါတယ်။ဖောက်ခွဲမှုအတွက်တန်တဲ့ရှိသူတချို့ကိုဖမ်းဆီးစုံစမ်းမေးမြန်းနေဆဲဖြစ်ပါတယ်။